ရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေအတွက်မြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးမှာဖြစ်ပါရနော်။အခုတော့အရင် VOE သတင်းတွေအောက်မှာမှတ်ချက်တွေလေးတွေနဲ့ VOE ကိုစာရေးလာကြတဲ့တော်ရရှင်တွေရဲ့ Facebook ပေါ်ကအမှတ်ချက်လေးတွေကိုဝေမျှပေးခြင်းပါလိမ့်။မြင့်အောင်ဆိုတဲ့တော်ရရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းသာခြင်းနဲ့ပြည့်စုံကြပါစေဆိုပြီးဆုတောင်းပေးလာပါရစေ။ပြင်းပြင်းနဲ့ကြာရင်စိတ်ကြီးမျိုးနဲ့လဲစောကြီးရော်ကတော်ရရှင်ဖြစ်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်မြင့်လှိုင်ကတော့ VOE ကိုအမြဲတမ်းနားဆင်နေတော်ရရှင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကပါစာတကားမှမပို့ဘူးပါဘူး။အမြဲနားထောင်နေတာရေဒီယိုကပါ။အချိန်ကြာပြီဆိုရင် VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။ပြည်တွင်းသတင်းနိုင်ငံတကာသတင်းတွေကြားပြီးတော့မှအိတ်လို့ရပါတယ်ဆိုပြီးရေးလာပါတယ်။ညာရွှေဆိုတဲ့တော်ရရှင်ကတော့ဥသောဇန်သားရဲ့အတန်ငွေရေတဲ့ကကြားပြီးတော့သဘောကျခဲ့တာပါတဲ့အခုမှမြင်ဘူးလို့ကျေးဇူးတင်ပါတယ်ဥသောဇန်သားကိုကျမ်းမှစိတ်ချမ်းသာပါစေဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဥသောဇန်သားဆရာတော်မင်းတုံညာနဲ့တွေ့ဆုံမိမြန်ခင်ရုပ်မြင်တက်ကြမှာထုတ်လွှင့်ပေးခဲ့တာကိုကြည့်ရှုပြီးရေးလာတဲ့တော်ရရှင်ဖြစ်ပါတယ်နောက်ထပ်တော်ရရှင်တစ်ယောက်ကလည်းညောင်ဝဒီကတော်ရရှင်လှနှုတ်တင်တာပါသူကဥချော်ဇန်သားကို BBC မှာတာဝန်ထမ်းဆောင်တော့ကစကားပြောပြခဲ့တာအခုထိသတိရလျက်ပါကျမ်းမာပြီးတော့လူရင်စင်နာပြေးဝပါစီလို့ဆုတောင်းပေးပါတယ်ဟုတ်ကဲ့ပါဥချော်ဇန်သားကိုစားကျေးဇူးတင်ပါတယ်နော်တားလဲဆိုတဲ့တော်ရရှင်ကလည်းဗီဒီယိုကလူတော်တော်များများကိုမြင်တွေ့ဘူးပါပြီဥချော်ဇန်သားကိုအရင်အားကြပါတယ်မဲတန်တာကြောတယောက်မမြင်ဘူးသေးပါဘူးတဲ့ဟုတ်ကဲ့ပါကိုသားလေးကျွန်တော်တို့ရဲ့ VOE Facebook အစာမျက်နှာမှာကျွန်တော်တို့ VOE အဖွဲ့သားတွေအားလုံးရဲ့ဓာတ်ပုံတင်ထားပေးပါတယ်နော်အေးခိုင်ဆိုတဲ့တော်ရရှင်ကတော့ဒီအမေဖြေကဏ္ဍမှာဆရာတော်ကျမ်းမာချမ်းသာပြီးတော့သာသနာကျိုးတိုင်းပြည်ကျိုးစတဲ့တပူထမ်းဆောင်နိုင်ပါစေတဲ့။နောက်ထပ်တော်ရရှင်ကိုအောင်ကလည်း VOE ကတစဉ်တပည့်တော်ဦးတည်ပါတယ်လို့ရေးလာပါတယ်။ VOE အစီအစဉ်တွေကိုကြည့်ရှုပြီးရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တူလေးတွေဖြစ်ပါတယ်။မြမလူငယ်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုအမြဲတမ်းနားထောင်တဲ့တော်ရရှင်ပါ
။ VOE သတင်းကိုစောင့်ကြည့်တဲ့ညတိုင်းပေါ့တရေနားထောင်လိုက်တိုင်းနိုင်ငံခြားသတင်းတွေပဲကြည့်နေရတယ်။ယူအေမြန်မာသတင်းဌာနကမြန်မာသတင်းများများကိုအဓိကထားပြီးလွှင့်ပေးစေချင်ပါတယ်ကျေးဇူးပ
ါနိုင်ငံသားသတင်းတွေပဲကြည့်နေရတယ်ဆိုလို့နိုင်ငံသားသတင်းတွေပဲတင်တဲ့ post တွေကိုရွေးပြီးတော့ကြည့်မိတယ်ထင်မိပါတယ်နော်ဘာလို့လဲဆိုတော့ကျွန်တော်တို့နေ့စဉ် VOE ကနေပြီးတော့ဒီ radio ရုပ်မြင်သံကြားတို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးမှုပြန်လွှင့်မှုတွေအားလုံးမှာနိုင်ငံတကာသတင်းမြန်မာသတင်းအားလုံးကိုမျက်များတက်တာထည့်ထားပါတယ်အရေးကြီးရင်ကြည့်တယ်လို့မျိုးအရေးကြီးတဲ့သတင်းကိုဦးစားပေးတင်ပါရယ်ဒါပေမဲ့လည်းတေချာကတော့ကျမတို့မြန်မာပြည်ကသတင်းတွေကိုအများစုထည့်တင်ပြီးဖော်ပြပေးပါရယ်နော်အခုလိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗီဒီယိုကနေပြီးတော့တချို့အစီအစဉ်တွေတင်ဆက်ပေးပါဆိုပြီးရေးလာကြတဲ့သောရရှင်နေရဲ့ဒီစာလေးတွေကိုလည်းပြောပြပေးစမှာရယ်ဘလို့အစီအစဉ်တွေကိုသူတို့နားထောင်ချင်တာလဲဆိုရင်မြမပြည်သူများအကျိုးမျှော်တောင်းဆိုပါတယ်ဆိုပြီးရေးလာတဲ့ဒီ Facebook က post ခုမှာတော့ဗီဒီယိုမြမသတင်းကိုလေးစားစွာဖြင့်သတင်းတစ်ခုအနေနဲ့တင်ဆက်ပေးဖို့တောင်းဆိုပါတယ်တဲ့မြမနိုင်ငံပိုင်ပြည်သူပိုင်တရားစတာများမြမပြည်သူတွေအတွက်အသုံးပြုချိန်တက်ပြီဆိုတာကိုသတင်းတစ်ခုအနေနဲ့တင်ဆက်ပေးပါတဲ့နောက်ထပ်သောရရှင်နွေနဲ့ခိုင်ဆိုတဲ့သောရရှင်ကလည်းအဲ့ဒီရက်ပိုင်းတွင်မှာပဲရေးလာတာပါနိုင်ငံပိုင်ပြည်သူပိုင်တွေကိုပြည်သူတွေပိုင်ဆိုင်ပတ်သက်ခွင့်ဘလို့ရှိတယ်လဲဆိုတဲ့အကြောင်းလေးတွေကိုတင်ဆက်ပေးပါမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကိုစားပြုပြီးတော့ဖြေကြားပေးပါတဲ့နိုင်ငံအတွက်တရားစာတာတွေတုံးသိမိဆိုတဲ့သတင်းတွေတင်ပေးပါဆိုတော့ရေးလာတာပါသူတို့ကတော့မြန်မာနိုင်ငံကတရားစာတာကပြည်သူအတွက်ဘလို့အသုံးပြုရမလဲဆိုတဲ့အကြောင်းအရာကိုကာကနနအားလုံးကိုအတိပေးမှုလုပ်ချင်တယ်ထင်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ဆီယမတအူးအနေနဲ့တောင်းဆိုပါတယ်ဆိုတော့ရေးလာတာပါ
အခုမြန်မာပြည်မှာပြုလုပ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာလူကြီးများနဲ့တွေ့ဆုံဆွေးနွေးပွဲလေးများပြုလုပ်ခဲ့ရင်မြန်မာပြည်မှာအလွဲများကိုသက်ဆိုင်ရာလူကြီးတွေသိရှိအောင်ဆွေးနွေးပေးပါလို့ VOA ရဲ့ပရိသတ်ဆရာမတဦးအနေနဲ့တောင်းဆိုပါရစေရှင်မြန်မာပြည်ကအခြေခံဆရာဆရာမတွေလည်းယူကြရပါတော့မယ
်ဟုတ်ကဲ့ပါပညာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးဖို့ဒီတော်ရရှင်တောင်းဆိုလာတာပါဒါနဲ့ပြီးခဲ့တဲ့ကျွန်တော်တို့စနေ16ရက်နေ့ထင်ပါတယ်မေလ16ရက်နေ့တုန်းကပဲ VOE ရဲ့စနေရုပ်မြင်သံကြားအစီအစဉ်မှာဒီမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘာတွေလှုပ်ဆောင်နေလဲဘာတွေရှေ့ဆက်လှုပ်ဖို့လိုအပ်သေးလဲဘလို့အခက်အခဲတွေနဲ့ကြုံတွေ့နေရလဲဆိုတာတွေကိုဆွေးနွေးပေးသွားပါတယ်နော်အဲ့ဒီအစီအစဉ်လဲကြည့်လိုက်ပါအောင်လို့ပြောချင်ပါတယ်ရေဒီယိုကနေပြီးတော့လဲမေလ16ရက်နေ့ကတင်ဆက်ပေးသွားပါတယ်ဒီအစီအစဉ်တွေကိုနားထောင်ဒါမှမဟုတ်လဲမကြည့်လိုက်ရအောင်ဆိုတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာဒါမှမဟုတ် VOE မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာတွားပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်မြန်မာနိုင်ငံရဲ့ပညာရေးပိုင်းပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြပေးထားတာဖြစ်ပါတယ် က်ပြီးရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာရီကိုဖော်ပြပေးသွားခြင်းပါတယ်။ VOA ရေလောက်ပါအောင်ထိုင်းမြန်မာရွှေပြောင်းအလို့သမားတွေဒုက္ခတွေ့ရမယ်ထင်ပါတယ်။ဆိုပြီးတော့ Messenger ကနေပြီးရေးလာတဲ့တော်ရရှင်ကတော့သူသိတဲ့သတင်းတစ်ခုအတည်ပြုပေးပါဆိုပြီးတော့မေးလာတာဖြစ်ပါတယ်
။ VOA ရေလောက်ပါအောင်ဗျာထိုင်းမြန်မာရွှေပြောင်းအလို့သမားတွေအတိဒုက္ခရောက်တော့မှာနဲ့တူပါရဲ့လက်ရှိကန်ဆောင်ထားကြတဲ့ MOU စနစ်မဟုတ်တဲ့ CI ကန်ဆောင်ထားတဲ့ရွှေပြောင်းအလို့သမားတွေအနေနဲ့2023လပိုင်းMOU စနစ်ကိုပြောင်းရွှေ့ကန်ဆောင်ရမယ်တဲ့သတင်းမှန်ဟုတ်မဟုတ်လေ့လာစီခြင်းနဲ့ဗျာထိုင်းနိုင်ငံဆိုတာကမြန်မာနိုင်ငံသားတွေအတွက်အရေးပါတဲ့သွေးကြောတစ်မြင်ပါ
ဟုတ်ကဲ့ပါဒီတော့ရှင်ကိုဖြေကြားပေးရမယ်ဆိုရင်တော့ကျွန်မဒီထိုင်းနိုင်ငံကကျွန်တော်တို့သတင်းတော့မအေးမှကိုလှမ်းပြီးတော့ဟုတ်ပါတယ်တဲ့ဒီတော့ရှင်ပြောတဲ့အတိုင်းပဲ2020ဒီဇင်ဘာကုန်ရောက်ရင်ဒီစနစ်ပြောင်းတော့မယ်လို့ပြောပါတယ်မအေးမှရေဒီကိစ္စနဲ့ပတ်သက်တော့ဒီတော့ရှင်ဒီမေးထားတာလေးကိုနည်းနည်းမသိသလောက်ပြောပြပေးပါရှင
်ဒီမအေးတနာရေးဒီလိုပါဒီအရင်တော့ကပေါ့နော်ဒီအဲဆိုရတာနေပြီးတော့ဒီ2020ခုနှစ်မတ်လအကုန်ချိန်မှာပေါ့နော်ဒီမိသူမိဘဖြစ်ကြအထောက်ထားစာအုပ်ပေါ့ CI ဆိုတဲ့စာအုပ်ကိုင်ထားတဲ့သူတွေအားလုံးကတရားဝင်ဖြစ်သွားအောင်နှစ်နိုင်ငံသဘောတူညီချက် MOU နဲ့ပဲနားရတော့မယ်ပေါ့နော်ဒီစာအုပ်ဒီကိုင်လို့မရတော့ဘူးဆိုပြီးတော့အဲ့လိုမျိုးကြီးညာထားတယ်အဲဒါပေမဲ့ဒီမေလ23ရက်နေ့တည်းမှာပဲသူတို့ပြန်ပြီးနှစ်နိုင်ငံညှိနှိုင်းကြပြီးတော့ပေါ့နှစ်နိုင်ငံအလို့သမားဝင်ကြီးဌာနတွေညှိနှိုင်းကြပြီးတော့ပြန်ပြီးတော့6လတက်တန်ဖတ်တူပေးလိုက်တယ်2020ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိနောက်ဆုံးထားပြီးတော့ပေါ့နော်ဒီစာအုပ်တွေကနေပြီးတော့တရားဝင် MOU နဲ့သာနားတော့မယ်ပေါ့အဲ့တော့2020ဒီဇင်ဘာလ31ရက်မတိုင်ခင်မှာပဲပေါ့နော်ဒီ CI ကင်ထားတဲ့သူတွေကမြန်မာနိုင်ငံကိုပြန်ပြီးတော့ခါကြတော့ဒီ MOU နဲ့တရားဝင်လာတော့မယ်အဲ့ခါကြရင်နိုင်ငံကူးလက်မှတ်စာအုပ်ပေါ့နော်ဒီတရားဝင်လာတော့မယ်ပေါ့အခု CI ကကြတော့မိသူမိဘဖြစ်ကြောင်းထောက်ထားစာအုပ်ဖြစ်တဲ့အတွက်အဲ့ထဲမှာဟိုတကောင်ကြီးမရှိလဲရတယ်မှတ်ဖို့တည်းမရှိလဲရတယ်အဲ့လိုလုပ်ပေးထားတာပေါ့အခုဒီ2020ခုနှစ်ဒီဇင်ဘာလ31ရက်နေ့နောက်ဆုံးထားပြီးတော့လိုရမယ့်ဟာကတော့ဒီတရားဝင်ကြီးနဲ့သာလာတော့မယ်တရားဝင်လို့သမားတို့ဒါထိုင်းရလက်ခံမယ်ဆိုပြီးပြောထားတဲ့အတွက်အလို့သမားတွေကအဲ့ဒီပုံစံအတိုင်းလဲလာတော့မယ်အခြေအနေမျိုးရှိတာပေါ့နော
်ဟုတ်ကဲ့ပါမိန်းမသူတည်တဲ့လောက်အခြေအနေအကုန်လုံးကိုလောလောဆယ်လက်ရှိအခြေအနေတွေကိုပြောပြသွားတာဖြစ်ပါရင်ဒီတော့ရှင်ကိုလည်းကျမဆက်ပြီးပြောရမယ်ဆိုရင်ကျမတို့အနေနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ထူးရင်ထူးသလိုဆက်ပြီးသတင်းတင်ဆက်ပေးလို့မှာဖြစ်ပါတယ်စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။မယိမာရေဖြည့်ကြားပေးတာကျေးဇူးတင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်နောက်ထပ်ရင်ဖွင့်လာတဲ့သောရရှင်တယောက်ကတော့ဖြိုးမြင့်နိုင်ဆိုတဲ့သောရရှင်မှာ Messenger မှာစာရေးလာတာပါ။အေပြီလတုန်းကသူနေပြည်တော်ဆေးရုံတရုံမှာရဲလုံဈေးတွေသူ့ကိုပေးလိုက်လို့ပါဆိုပြီးတော့စာရေးပြောလာပါတယ်
။22ရက်4လ2019ရက်နေ့ကနေပြည်တော်ငင်းသားဆေးရုံမှာစီကံသွားပြတာမှာရဲလုံနဲ့ဈေးတွေပေးလိုက်ပါတယ်။ Expire ဈေးကိုလည်း Expire ဖြစ်ပေမဲ့တောက်သုံးလို့ရပါတယ်လို့ပြောလိုက်ပါတယ်။ဒီအကြောင်းအရာကိုစားသုံးသူရေးရာဌာနကိုထိုက်တန်းခဲ့ပါတယ်။အခုအခါမှာတော့စားသုံးသူရေးရာဌာနကနေပြီးတော့အငိမ့်စားဆေးရုံစီတွားရောက်ဆစ်ဆေးမယ်လို့သိရပါတယ်
။ဟုတ်ကဲ့။ဒီသရရှင်ကစားသုံးသူရေးရာဌာနကိုလည်းတိုင်တန်းထားရဆိုတော့ဒီစားသုံးသူရေးရာဌာနကတော့တရားဝင်ဘလို့ဖြည့်ရှင်းမလဲဆိုတာစောင့်ပြီးတော့ကြည့်ရမယ်ထင်ပါတယ်ရှင်။ဟိုကျမကြားဘူးတာလေးပြောရမယ်ဆိုတော့ကျမကဒီဆေးရုံရဲ့တာဝန်ရှိသူလည်းမဟုတ်နောက်ပြီးတော့ဆေးကုမ္ပဏီရဲ့တာဝန်ရှိသူအနေနဲ့လည်းမဟုတ်တက်ကြွန်းသူအနေနဲ့လည်းမဟုတ်လို့ကျမရဲ့စကားကတော့တရားဝင်မှမထင်ပါဘူး။ဒါပေမဲ့ကျမကြားဘူးတာတွေမှာတော့ဒီဆေးရှားပါးရဲ့တိုင်းပြည်နေရာဒေသတွေမှာရဲလွန်ဆေးတချို့ကိုတိုက်ကျွေးတယ်လို့သိရပါတယ်။အဲ့ဒီဟာကလည်းဒီမြန်မာနိုင်ငံတစ်ခုတည်းမကပါဘူး။ဟိုရဲလွန်ဆေးကလည်းဒီအတိုင်းတာရဲအတိုင်းတာတစ်ခုထိပဲလွန်သေးရဆိုရင်တို့ကလုံခြုံစိတ်ချရအောင်လုပ်ထားရမလို့တို့ရဲလွန်ဆေးတွေကိုအသုံးပြုရတယ်လို့ကြားပါတယ်ရှင်။ကျမကိုယ်ပိုင်လက်တွေ့အဖြစ်အပျက်တစ်ခုနဲ့ပြောရမယ်ဆိုရင်ဒီ American ပြည်အောင်စုမှာပေါ့လေကျမအိမ်ကဆေးတစ်ခုရဲလွန်သွားတော့ဟိုဆေးလည်းအေးပေါ်လိုအပ်လို့ဆေးဆိုင်အောင်ဖုံးဆက်ပါတယ်။ဒီကဆေးဆိုင်ကြီးရောဆေးဆိုင်ကြီးတစ်ဆိုင်မှာအဲ့ဒီဆေးဆိုင်အောင်ဖုံးဆက်တော့သူကလောလောဆယ်ဒီမှာဆရာဝင်လက်မှတ်မပါပဲနဲ့ဒီဆေးကိုယူလို့မရဘူးဆရာဝင်လက်မှတ်ပါပြီးတော့ယူထားတဲ့ဆေးကလည်းအိမ်မှာကုန်နေတယ်ဆိုတော့သူကရက်လွန်တဲ့ဒိတ်ကိုမေးပါတယ်ရက်လွန်တာကလည်း तू ကတိတ်မကြသေးဘူးဆိုတော့ဒီဆေးကိုတဲ့လောလောဆယ်တုံးဆွဲလို့ရတယ်ရက်လွန်တာတိတ်မကြသေးဘူးလို့ तू ကပြောလိုက်ပါတယ်သူဒါမဲ့ဟိုတေးကြတာကတော့ American ပြည်အောင်စုမှာအဲ့လိုရက်လွန်တဲ့ဆေးတွေကိုဆေးရုံဆေးခန်းတွေမှာပေးလို့မရပါဘူးနောက်ပြီးတော့တရားဝင်လည်းရောင်းချလို့မရပါဘူးဒါကတော့ American ပြည်အောင်စုဘက်ကဟိုတရားဝင်အနေထားကိုပြောတာပါမြန်မာနိုင်ငံမှာတော့ဒီကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာဟိုဒီကိုဖြိုးမြင့်နိုင်လဲစာရေးပြီးတော့တိုင်ထားရဲဆိုတော့တခုခုအကြောင်းထူရဲဆိုရင်ဒီ Messenger မှာပဲကျမကိုတစ်ချက်လောက်လှမ်းပြောပြီးတော့ဟိုပြောပြပေးပါအောင်လို့ကျမတို့လည်းသိကျင်လို့ပါကျေးဇူးတင်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာဒေသရှင်သောရရှင်တွေကိုတခြင်းလေးတစ်ပုဒ်မြေသားဒီလက်ဆောင်ပေးအောင်မှာဖြစ်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုရဒေးချစ်တော်ရရှင်ဒီကညီမတစ်ချင်းလေးတစ်ပုဒ်နဲ့လက်ဆောင်ဖြောပြပေးကြပါရစေ။အခုတော့ဒီကျမတို့ရုံးမှလည်းစူနေကြပြီးတော့မြန်မာနိုင်ငံမှာလည်းဒီအစ်စ်ပြန်ပြီးတော့စူတယ်လို့ကြားရတဲ့တစ်ချင်းဟောင်းလေးပါ။ညီမစုမှုကလည်းဒီတစ်ချင်းလေးကိုတော်ရရှင်ဒီအတွက်မေတ္တာတွေလက်ဆောင်ပေးခြင်းနဲ့ဆိုပြီးတော့ပြောလာလို့ပါ။ဖြည်းဖြည်းလေးနဲ့ငိမ့်ငိမ့်လေးဆိုတဲ့တစ်ချင်းဖြစ်ပါတယ်။ကျမကျမရှိတာကတော့မူရင်းတော့မဟုတ်ပါဘူး။မူရင်းအဆိုတော့မဟုတ်ပေမဲ့လည်းထွင်ထင်ပြန်ဆိုထားတဲ့တစ်ချင်းဖြစ်ပါတယ်။ဒီတော့မစုမှုနဲ့ဒီဖြည်းဖြည်းလေးချစ်တော်ရရှင်ဒီအားလုံးဒီတစ်ချင်းလေးကိုအားရှင်ခံစားကြည့်ပါအောင်နော်ထွင်းတင်တည်ဆိုထားတဲ့ဖြည်းဖြည်းလေးနဲ့ငင်းငင်းလေးတစ်ချင်းဖြစ်ပါလိမ့်ရှငဒီဆိုထားတဲ့ဖြည်းဖြည်းလေးနဲ့ငင်းငင်းလေးဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ဒါရရှင်နဲ့အဲ့လိုမျိုးတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားမစင်လိုက်ရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ။